ဒေသတွင်အလုံးစုံစီးပွားရေးမိဖက်လွတ်အမည်ရတဲ့ RCEP ကုံသွေးရေးသဘောတူညီချက်ဟာအခုလာမယ့်ဇန်နဝါရီလမှာအသက်ဝင်မှာမို့ VNM နေနဲ့အချိန်တိုအတွင်းအကျိုးဖြစ်ထွန်းမယ်လို့မျှော်လင့်ထားပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ2ရက်ကဩစတြေးလျနယူးဇီလန်တို့ကဒီသဘောတူညီချက်မှာပါဝင်လက်မှတ်ရေးထိုးခဲ့ကြတာပါ RCEP လွတ်လပ်တဲ့ကုံသွေးရေးစာချုပ်မှာအခုဆိုရင်မြန်မာပါဝင် ASEAN စတဲ့နိုင်ငံနဲ့အတူတရုတ်တောင်ကိုရီးယားဂျပန်ဩစတြေးလျနယူးဇီလန်တို့လက်မှတ်ရေးထိုးကြပါပြီRCEP ဟာကမ္ဘာအကြီးဆုံးကုန်သွယ်ရေးသဘောတူစာချုပ်ဖြစ်လာဝယ်ရာရှိပြီးကမ္ဘာလူဦးရေ30ရာခိုင်နှုန်းနဲ့ကမ္ဘာအသရေထုတ်ကုန်တန်ဖိုးရဲ့30ရာခိုင်နှုန်းအကျိုးဝင်ပါတယ်။ဒေသတွင်းသွင်းကုန်အခွန်ကိုလည်း90ရာခိုင်နှုန်းထိလျှော့ချဖို့မျှော်မှန်းထားတာလည်းဖြစ်ပါတယ်။ကုန်သွယ်ရေးသဘောတူညီချက်14ခုကိုသဘောတူထားပြီးတဲ့ VNN ဟာသူ့ရဲ့ပို့ကုန်တွေကိုသွင်းကုန်အခွန်နဲ့ဈေးကွက်တစီကိုပုံမိုတင်ပို့ဖို့မျှော်လင့်ထားတာပါ။နိုင်ငံတကာကုန်သွယ်ရေးအတိုင်ပင်ခံအဖွဲ့တစ်ခုဖြစ်တဲ့ Mycelody Associate ကအကြီးတန်းကြံပေးStephen Okan က VOA ကိုပြောရမှာတော့ရေရှိမှ RCEP ဟာတရုတ်ဂျပန်ကိုရီးယားနိုင်ငံတွေကိုကုန်သွယ်ရေးအရပုံမနီးကပ်သွားစေပြီးဒေသတွင်းအမေရိကန်စီးပွားရေးကိုကန့်သတ်သလိုဖြစ်သွားနိုင်တယ်လို့သုံးသပ်ပါတယ်။ဒါပေမဲ့လည်း VNN ပါဝင်အရှေ့တောင်အာရှနိုင်ငံတွေအတွက်အခွင့်အရေးပိုလာနိုင်တယ်လို့လည်းပြောပါတယ်။ VNN အတွက်ဈေးပေါ်တဲ့သွင်းကုန်တွေဝင်လာဖို့အတွက် RCEP ကလမ်းဖွင့်ပေးမှာဖြစ်ပြီးအထူးသဖြင့်ထုတ်လုပ်ရေးအတွက်လိုအပ်တဲ့ကုန်ကြမ်းပစ္စည်းတွေဝင်လာမှာဖြစ်ပါတယ်။ဗီယက်နမ်နိုင်ငံဟာနှစ်စဉ်အာဆီယံနိုင်ငံတွေစီကကုန်ကြမ်းနဲ့ထုတ်လုပ်ရေးပစ္စည်းတန်ဖိုးဒေါ်လာဘီလီယံ30ကျော်တင်သွင်းနေရတာဖြစ်ပါတယ်ခင်ဗျာ။